မြန်မာနိုင်ငံအတွင်းမကြခင်ကဖြစ်ပွားခဲ့တဲ့ဘာသာရေးအသွင်အကျံဖတ်ဖြစ်ရာတချို့နဲ့ပတ်သက်လို့လူခွင့်ရေးအဖွဲ့တွေကဘယ်လိုဝေဖန်ထားတယ်လဲဆိုတာကိုအရင်ဆုံးကြည့်ရအောင်ပါမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့သွေးထွက်တန်ယူပြိပက္ခတွေအတွင်းလူနည်းစုမွတ်စလင်တွေကိုအကာအကွယ်ပေးဖို့အစိုးရကပြတ်ကွက်ခဲ့တဲ့အကြောင်းလူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Physicians for Human Rights ရဲ့အစဉ်ကစားအသစ်ကဖော်ပြလိုက်ပါတယ်။အစိုးရကအကြမ်းဖက်မှုတွေမဖြစ်အောင်ကြိုးပမ်းနေတယ်လို့ပြောပေမဲ့လို့လက်တွေ့အစီအမံတွေမှာတော့အားနည်းနေဆဲဖြစ်တယ်လို့လည်းအမေရိကန်အခြေစိုက်ဒီလူခွင့်ရေးလှုပ်ရှားမှုအဖွဲ့ကပြောဆိုခဲ့တာပါ။အပြည့်အစုံကိုကိုအောင်လွင်ကပြောပြပေးပါရှင
်။လူပေါင်းရာခနန်းထီထီဆုံးပြီးတိမ့်နေချီအိုးမဲ့မဲ့ဖြစ်ခဲ့ရတဲ့ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံအနှံ့ငါပြိပခတ်တွေမှာလူနည်းစုဖြစ်တဲ့မွတ်စလင်တွေအပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကျွလွန်ခဲ့တဲ့အကြောင်းလူခွင့်ရေးလှုပ်ရှားသူတမားတော်များဖွဲ့ Physicians for Human Rights ရဲ့အစိုးရကစားတစ်ကဖော်ပြလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံတွင်ကတတလဲလဲမွတ်စလင်ဆန့်ကျင်တဲ့လုပ်ရက်တွေမှာတာဝန်ခံမှုနဲ့ဟန်တားမှုတွေအတွက်တောင်းဆိုချက်ဖြစ်အမည်ပေးထားတဲ့အစိုးရကစားကိုပြုစုသူတူဖြစ်တဲ့ Andre Kitterman ကတော့တာဝန်ရှိသူတွေကိုအရေးမယူတာကပြဿနာတွေကိုကြီးထွားစေခဲ့တာလို့ပြောပါတယ်
We've been seeing these waves of violence just spread throughout the country. So we see this culture of impunity for perpetrators, which is something that we believe is causing the violence to spread.
အကြမ်းဖက်မှုတွေဟာနိုင်ငံအနှံ့ပြန့်နှံ့ခဲ့တာကိုလည်းကျမတို့တွေ့ခဲ့ရပါတယ်။ဒါဟာလည်းအပြစ်ကျူးလွန်သူတွေကိုလူငင်းချမ်းသာ권ပေးထားတဲ့အလေးအထားကြောင့်ဖြစ်ရတာလို့ကျမတို့ကယုံကြည်ပါတယ်။ဒါကြောင့်လည်းအနေအချရောက်နိုင်တဲ့လူတွေကိုပို့ပြီးအကာအကွယ်ပေးဖို့ဒီလိုအကြမ်းဖက်မှုတွေပြန့်နှံ့နေတာအဆုံးသတ်အောင်ထင်တာမြင်တာဆောင်ရွက်ဖို့ကျမတို့ကတိုက်တွန်းရတာပါ။
အနီးအနားမှာလက်နက်ကင်လုံးကြီးအာဏာပိုင်တွေရှိရတဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာတွေတချို့ကိစ္စတွေမှာအကြမ်းဖက်မှုကျူးလွန်သူတွေကိုအားပေးတာမျိုးတွေတောင်တွေ့ခဲ့ရတာဟာလေတုံ့လောက်စရာလို့သူကပြောပါတယ်။မန္တလေးတိုင်းမတိလာမြို့အပါဝင်သွေးရတန်ယုံပိပကတ်တွေမှာတာဝန်ရှိသူတွေဖြစ်မကြသေးခင်လပိုင်းတွေအတွင်းအာဏာပိုင်တွေကတရားရုံးတင်စစ်ဆေးပြီးအရေးယူနေတဲ့လုပ်ရက်တွေနဲ့ပတ်သက်လို့လူခွင့်ရေးလှုပ်ရှားသူတမားတော်များအဖွဲ့ကကြိုဆိုပေမဲ့လည်းပြစ်ကျူးလွန်သူတွေကိုတိတိကျကျစုံစမ်းဖော်ထုတ်တာမျိုးဖြစ်ဖို့လဲလိုတယ်လို့သူကသတိပေးခဲ့တာ
ပါ We want to make sure that the Burmese government is not just arresting a few random people just to make the international community and human rights investigators think that
မြန်မာအစိုးရအနေနဲ့မဆိုးတလောက်လူတချို့ကိုကျုံလို့ဖမ်းဆီးပြီးပြဿနာကိုအလေးနဲ့ထားကင်တွယ်နေတယ်အခြေအနေအလုံးကိုထိမ့်သိမ့်နိုင်တယ်ဆိုပြီးနိုင်ငံတကာအတိုင်းအဝိုင်းနဲ့လူအခွင့်အရေးစုံစမ်းစစ်ဆေးသူတွေကိုပြည်ယုံတက်တက်မဖြစ်ဖို့လဲလိုပါတယ်တိတိကျကျစုံစမ်းစစ်ဆေးမှုတွေနဲ့အပြစ်ကျူးလွန်သူအလုံးကိုလည်းမျက်မျက်တတအရေးယူနိုင်အောင်ဆောင်ရွက်တာမျိုးဖြစ်စေချင်ပါတယ်မြန်မာအစိုးရအနေနဲ့လက်တလုံးမှာတိတိယောက်ယောက်တာဝန်ခံမှုရှိရှိဖြစ်အောင်လုပ်နိုင်တာတွေအများကြီးရှိပါတယ်တိုင်းပြည်မှာဘာသာရေးအရာမတူကွဲပြားမှုတွေအပေါ်သီးခံစေမွေးနိုင်အောင်လုပ်နိုင်တာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ်
Physicians for Human Rights ဘာဝင်လူခွင့်ရေးလှုပ်ရှားသူတွေကတော့အထူးသဖြင့်မြန်မာဆွေရကဘင်္ဂါလီတွေဖြစ်နေတာလက်ခံထားတဲ့ Muslim Ranger တွေပေါ်ပြစ်မှတ်ထားတယ်လို့လည်းမြင်ကြပါတယ်။ဒီချိန်ထဲမှာပဲဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့ရခိုင်လူမျိုးတွေကြားမှာလည်းအကြမ်းဖက်မှုတွေခံစားခဲ့ရတာတွေကိုလစ်လျူရှုခံရတယ်ဆိုပြီးဆဲကြခီးစဉ်ဖြစ်မြန်မာနိုင်ငံကိုရောက်ရှိသွားတဲ့ကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ် Thomas Wee Quintana ရခိုင်ပြည်နယ်ကိုရောက်သွားချိန်မှာကန့်ကွက်ဆန္ဒပြကြတာတွေလည်းရှိခဲ့တာပါ။Physicians for Human Rights ရဲ့အစီအစဉ်ကစားပြုစုသူတူဖြစ်တဲ့ Andre Kitterman ကတော့ဘာသာရေးလူမျိုးရေးအရာကွဲလွဲမှုတွေရဲ့နှဆိုင်မှုတွေကိုနားလည်နိုင်ပေမဲ့ပြဿနာကိုအကြမ်းဖက်ဖြစ်ရှင်းတာမျိုးကိုတော့လက်မခံနိုင်ဘူးလို့ဆိုပါတယ
်။ I think that the situation in Rakhine State is complicated and that the you know the Rakhine people also have been discriminated against.
Rakhine ပြည်နယ်ကအခြေအနေဟာရှုပ်ထွေးတယ်လို့ကျွန်မယူဆပါတယ်။ Rakhine လူမျိုးတွေကိုယ်တိုင်လည်းခွဲခြားဖိနှိပ်မှုတွေခံရပါတယ်။ဒါပေမဲ့ဒီကိစ္စကြောင့်ရိုဟင်ဂျာတွေအပေါ်အကြမ်းဖက်စရာအကြောင်းလည်းမရှိပါဘူး။ကျမတို့အနေနဲ့လူတွေအလုံးကိုတင်းကျုံမပြောမိဖို့သတိထားမှာဖြစ်တယ်လို့အကြမ်းဖက်မှုကျူးလွန်သူတွေကိုပဲပြောရမှာပါ။အထူးကိုယ်စားလှယ်ကင်တာနာအနေနဲ့လည်းရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကိုစုံစမ်းနေတယ်ဆိုပေမဲ့ဒီထက်ကျယ်ပြန့်တဲ့အခြေအနေတွေကိုလည်းနားလည်တယ်လို့ကျမကတော့ယုံကြည်ပါတယ်
။လွန်ခဲ့တဲ့နှစ်နှစ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့ Physicians for Human Rights ရဲ့အစီရင်ခံစာကိုတော့လူပေါင်း80ကျော်ကိုမေးမြန်းပြုစုထားတာပါ။ရခိုင်ပြည်နယ်မန္တလေးတိုင်းနဲ့ရန်ကုန်မြို့တွေကပြိပခတ်တွေဖြစ်ပွားခဲ့ရာနေရာပေါင်း18ခုကိုမတ်လကနေဧပြီလအတွင်းကိုယ်စင်လေ့လာရာကရရှိခဲ့တဲ့ချက်လက်တွေပေါ်အခြေခံပြုစုထားတာဖြစ်တယ်လို့လည်းအင်ကာနေ့မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ကဖော်ပြထားပါတယ်ခင်ဗျာ။